ကရင်ပြည်နယ်ထဲက KNU တပ်မဟာ6ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင်ဖလူးကြီးနဲ့ဖလူးလေးဒေသနဲ့ဒူးပလာခရိုင်ကော့ဂရိတ်ဘက်မှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်တိုက်ပွဲတွေကပြင်းထန်နေပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်နောက်စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနားပါလက်နက်ကြီးကြီးတွေကျနေတဲ့အခြေအနေအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်ထဲက KNU တပ်မ6ထိန်းချုပ်ရာမြဝတီခရိုင်ဒူးပလာယာခရိုင်တို့ဘက်မှစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ရင်းဆက်ရှိ MUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်တွေကြားဒီကနေ့ဇန်နဝါရီလ10ရက်နေ့မှာလဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မြောက်ရီခရိုင်နယ်ကဖလူးကြီးဖလူးလေးမင်းလက်ပံစတဲ့ကြေးရွာတွေအပြင်ဒူးပလာယာခရိုင်ကော့ကရိတ်မြို့နယ်တွေကကြေးရွာတွေမှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။ကော့ကရိတ်ဘက်တိုက်ပွဲပြင်းထန်နေပြီးစစ်တပ်ဘက်ကလေကြောင်းကပါတိုက်ခိုက်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကုစောမွန်ကပြောပါတယ်
။ဒူးဘက်မှာလဲတိုက်ပွဲဖြစ်တဲ့ဟိုကော့ကရိတ်မှာဖြစ်တာတော့တမန်ဟုတ်လားဗျကျွန်တော်တို့ညဟောင်းညဟောင်းရွာကိုဟိုသူတို့အမှနာဝင်ကြတာပါနော်နာဝင်ကြတာအစ်ကြောင်းနာဝင်ကြပြီးတော့ကတိဟောင်းရတဆက်တဲ့ဖြစ်နေတဲ့ကျွန်တော်ဟိုကတူးသားရွာကတူးသားရွာမှာလည်းတိုက်ပွဲဆက်ဖြစ်အဲနောက်ပြီးတော့သူတို့ကလေရင်နဲ့လေရင်နဲ့လာပြတာပါနော်လေရင်နဲ့ပါလာပြတာနောက်ပိုင်းလာရဟရင်တက်ကဟိုဆက်သမတ်နဲ့ပြတယ်အဲအဲ့ဒါမှကျွန်တော်ဒီရက်ကဦးတော်တယ်မဆိုးရင်ရတဲ့အချိန်ရောက်ရတယ်ကျွန်တော်ကြည့်ရတယ်မရှိဘူးဒီရက်ကလည်းကြံတာကြဆုံးတာမရှိဘူးဦးထင်ပြီးတော့ဒီသားဒီသားဖြစ်နေတော့မှာ
ဒီကနေ့လက်နက်ကြီးတွေကြားတဲ့ဖလူးကြီးဖလူးလေးရွာတွေကစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေနဲ့နှီးတာကြောင့်အဲ့ဒီမှာခိုလုံနေကြသူတွေကြောက်လန့်ကြခက်ပြေးနေရကိုလည်းမြင်ရကြောင်းဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ဆိုတော့ကျွန်တော်တို့မနေ့တုန်းကထမင်းသွက်ပို့တယ်ပေါ့နော်ထမင်းပို့တဲ့ခါအဲ့အဓိကဖလူးလေးတောင်ကြီးပေါ့အဲ့ညာရောက်တယ်ကျွန်တော်တို့ရောက်တဲ့အချိန်မှာပဲအာလက်နက်ကြီးပြစ်တန်နေကြရတယ်ပေါ့နော်ကျွန်တော်တို့ရောက်တဲ့အချိန်မှာအာနေ့လေစက်နက်ခပ်ပဝင်ကျင်ပေါ့တော့လက်နက်ကြီးကြရတဲ့တန်တွေကတော်တော်လေးကိုကြည့်ကြည့်လာတယ်တိတ်မဝေးဘူးကျွန်တော်တို့ဒီဘက်တောင်ကုန်းတစ်ချက်တစ်ဖက်ချမ်းပေါ့ဟိုဘက်ကြရတယ်ဟိုဘက်တောင်ကုန်းတစ်ဖက်ချမ်းဒီနေ့တော့ဆစ်ဆောင်နေတာကျွန်တော်တို့တွေ့တဲ့အချိန်တွေကတော့အဲ့ဒီစကန်းနဲ့တိတ်မကွာတဲ့အောင်ကုန်းဟိုဘက်ချမ်းမှာလက်နက်ကြီးကြတော့တစ်ဖက်တောင်ကျုပ်ကြတဲ့ခါကျတော့စီပီကြောင့်စကန်းတွေကိုပြေးဝင်လာတဲ့လူတွေလည်းရှိသလိုစီပီကြောင့်စကန်းနေပြီးတော့အာကြောက်ရလနဲ့အပြင်ကိုပြန်ပြီးတော့အဲသူတို့ရဲ့ဟိုအတက်ကိုလွတ်ညာပါတော့ဟိုလွတ်လပ်ကြီးကြဆိုရင်ပြီးတော့ဟိုပြေးတဲ့လူရရှိတယ်ဆိုတော့မြင်ခွင့်ရတော့ရောက်ရခတ်နေတာပဲပေါ့နော်
တောင်ရင်မြင့်နာကစစ်ဘေးလွတ်ရခိုလုံနေကြတဲ့နေရာတွေမှာတော့လူရေ2000နီးပါးလောက်ရှိပြီးတက်ကြီးရွယ်တွေလည်းရှိပါတယ်သူတို့ပုံအောင်ခိုလုံရနာလက်နဲ့ကြီးကြီးတွေကြတိုင်းနေရာရွှေ့ပြောင်းနေရတာမို့နှစ်ရက်သုံးရက်ကြာတဲ့အထိသမင်းမဆားရသေးတဲ့သူတွေလည်းရှိနေတယ်လို့လည်းဆက်ပြောပြပါတယ်
အဲ့မှာသမင်းလာပို့တဲ့ခါမှာသူသမင်းလာယူတယ်တချို့တရားဆိုရင်သမင်းမစားတာနှစ်ရက်သုံးရက်ရှိပြီးတဲ့လူတွေလည်းတွေ့တယ်အဲ့ဒီမှာအသက်ကြီးကြီးကရင်ဖိုးကြီးအုပ်စုတွေလည်းကျွန်တော်တွေ့ခဲ့တယ်အသက်အပြင်တော့60ပေါင်ချင်းရှိပြီပေါ့နော်အဲ့ဒီဖိုးကြီးဆိုလို့ရှိရင်သမင်းလာဝင်နေတာတိတယ်တဲ့သူတို့လာပြီးရဲလို့ပေါ့နော်ဒီနေ့မှအရင်ဆုံးမိလာယူကြတာပေါ့နော်ဆိုတော့လူဘယ်လောက်ရှိလဲဒီကျသူတို့အုပ်စုမှလူ80လောက်ရှိတယ်ပေါ့နော
်မြဝီခရိုင်၄ကီကောမြို့တစ်ကနေစခဲ့တဲ့တိုက်ပွဲတွေကြောင့်အနီးနားကကြီးရွာတွေကနေထွက်ပြေးတင်းချောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာတောင်ရင်မြစ်အနီးကမြန်မာနိုင်ငံဘက်အချမ်းနေရာတွေမှာခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။စားတောက်ရေးအခက်အခဲရှိတာကြောင့်ထိုင်းဘက်ကရှစ်ပြောင်းလူသမားတွေမြန်မာမိသားစုတွေကအစားအသောက်တွေပို့ပြီးအကူအညီပေးနေကြပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခသည်2000ထက်မနည်းတောတောင်တွေထဲမှာပုန်းခုန်နေကြရသလိုမြန်မာဘက်ချမ်းတောင်ရင်မြစ်အနီးနားတွေမှာလည်းခိုလုံနေကြရပါတယ်။ထိုင်းဘက်ချမ်းထပ်ပြေးခိုလုံကြသူတချို့လည်းရှိပါတယ်ရှင်။